မြန်မာနိုင်ငံမှာဖက်ဒရီတရက်စစ်တပ်အာဏာသိမ်းမှုကိုလက်မခံဘဲမျိုးဥတော်လိုင်းအဖြစ်သတ်မှတ်ပြီးတိုက်ပွဲဝင်နေကြတဲ့နိုင်ငံတလောကကျောင်းသားတွေပြည်သူတွေနဲ့အတူရခိုင်ကျောင်းသားအဖွဲ့တွေကလည်းတသားတည်းရပ်တည်မှာဖြစ်ကြောင်းရခိုင်ကျောင်းသားသမဂ္ဂအဖွဲ့ပေါင်း7ဖွဲ့ကမတ်လ27ရက်မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။တချိန်တည်းမှာပဲအာဏာသိမ်းထားတဲ့စစ်တပ်ကလက်နက်နဲ့ပြည်သူတွေပေါ်အင်အားလုံခြုံသုံးဖြုတ်ခွဲမှုကိုလုံးဝရပ်ဆိုင်ဖို့နဲ့စစ်တပ်အာဏာသိမ်းထားတာကိုအမြန်ဆုံးဆက်လုပ်ဖို့ရခိုင်အရက်ဖက်အဖွဲ့စည်းပေါင်း89ဖွဲ့ကလည်းတနည်းချင်းညွတ်ထဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အဖမ်းခံရသူအားလုံးကိုချက်ချင်းပြန်ဆော့ပေးဖို့လည်းအလေးနဲ့တောင်းဆိုကြောင်းဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်ဆက်နေလှုပ်ရှားမှုတွေနိုင်ငံအနှံ့အကျိုးထွားလာနေပေမဲ့လည်းတမရော့နဲ့တိုက်ပွဲအကြီးအကျယ်ဖြစ်ခဲ့တဲ့ရခိုင်ဒေသမှာတော့အာဏာရှင်ဆက်နေလှုပ်ရှားမှုတွေအနည်းအချင်းလောက်သာရှိနေတာပါ။